လဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာထွက်လာပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါအောင်ဆန်းစုကြည်ကဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ရှင်းလင်းမှုတွေလုပ်ခဲ့ပေမဲ့ကျင့်တတ်မှုမရှိတဲ့ဒေသခံပြည်သူတွေကတော့ဆန္ဒပြထုတ်ဖော်မှုတွေဆက်လုပ်နေဆဲဖြစ်ပါတယ်။ဒီလိုမျိုးဆန္ဒပြနေသူတွေနဲ့ဒေါအောင်ဆန်းစုကြည်တို့ရင်နှန်းဆုံကြပေမဲ့နှစ်ဖက်စလုံးကဆွေးနွေးခြင်းတားဆီးခြင်းတွေမရှိကြဘူးလို့ဆိုပါတယ်။အပြည့်အစုံကိုတော့မအေးမာကပြောပြပေးပါအောင်ရှင်။
လဗရောင်းတောင်ကျင်းဒီစီမံကိန်းရပ်တန့်ရေးအတွက်တောင်းဆိုနေကြတဲ့ဒေသခံတွေဟာလဗရောင်းတောင်အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာရဲ့အဖြေကိုလက်မခံနိုင်တဲ့အကြောင်းစက်ကျင်ကန့်ကွက်မှုတွေလုပ်နေကြတာပါ။တချိန်တည်းမှာပဲလဗရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုရှင်းလင်းဖို့အတွက် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းလဗရောင်းတောင်ဘက်ကိုရောက်နေတာပါ။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်လိုက်လံရှင်းပြနေတဲ့ရွာတွေဟာမကြေမနက်ဖြစ်နေတဲ့လဗရောင်းဒေသခံတွေရှိတဲ့နေရာမဟုတ်ပဲစပယ်တောင်ကျေးစင်စီမံကိန်းကြောင့်တောင်တွေပျောက်ကွယ်ပြီးအဆင့်အနှံ့အနေနဲ့ကျန်းမာရေးထိခိုက်နေတဲ့ရွာတွေဖြစ်တယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ဒီအတွက်ကျန်းမာရေးစီးပေးကမ်းတွေထားပေးဖို့ပဲဒေသခံတွေကပြောဆိုခဲ့ပါတယ်။ဆန့်ကျင်ဆန္ဒပြနေတဲ့လက်ဗရောင်းတောင်ဒေသခံတွေရှိတဲ့နေရာကိုတော့ဒေါအောင်ဆန်းစုကြည်လာရောက်မယ်မလာရောက်ဘူးဆိုတာအခုတည်းအထိရေအရာမသိရသေးကြောင်းနဲ့ဒေသခံတဦးကတော့ဆန္ဒပြရခြင်းအကြောင်းရင်းကိုအခုလိုပြောပါတယ
်။ဒါနဲ့စုံလန်းစစ်ဆေးရေးကော်မရှင်ရဲ့အခြေကိုပြည်သူလူထုရဲ့ဆန္ဒကိုလုံးဝမပါသေးတဲ့ကျမတို့စုံလန်းစစ်ဆေးရေးကော်မရှင်ရဲ့အခြေကိုလက်မခံနိုင်သေးတဲ့အတွက်ဆန္ဒပြရခြင်းဖြစ်ပါတယ်။ကျမတို့ပြည်သူလူထုတွေဒေသခံတွေကတော့ဒီစုံလန်းစစ်ဆေးရေးကော်မရှင်ကဘယ်လိုပဲသူတို့ဆက်လုပ်ဆက်လုပ်ကျမတို့ဒေသခံတွေပြည်သူလူထုတွေကတော့စီမံကိန်းကြီးရဆိုင်ရေးကိုလုံးဝဥတည်သွားမှာပါရှင်။အဲ့လူရကလည်းအင်အားပေါင်း1000ကျော် 2000 ပြားလောက်ရှိတယ်ရှင်ကျမတို့ဆန္ဒပြရမှာ၆ဆန္ဒပြနေကြတာမှာကျမတို့အခုတုံးတရေစခန်းနေပြီးတော့ဝမ်းမောင်းချက်ရှိလို့မဆောက်ဆန္ဒပြနေပါလေရှင်။ဒေါအောင်ဆန်းစုကြည်ကတော့ရမယ်လို့တော့ကျမတို့ဘက်တော့မသိဘူးဟိုကံကုန်းသုံးဘက်တော့ရောက်နေပြီလေပြောကြံကြတဲ့ရှင်ကျမတို့ကတော့ဒေါဆုလာလို့ရှင်တဲ့ဒီစခန်းတော်စီမံကိန်းကြီးကိုလုံးဝစစ်သေးရေးကိုပဲဥတည်ပြီးပြောကြမှာပါရှင်။
ညနေပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်ပြီးလာနေတဲ့ရင်တန်းနဲ့ဆန္ဒပြသူတွေဟာလမ်းခီးမှာတွေ့ဆုံခဲ့ကြပေမဲ့ဆွေးနွေးညှိနှိုင်းတာတွေတားဆီးခဲ့တာတွေကိုနှစ်ဖက်လုံးကမလုပ်ခဲ့ဘူးလို့ဆိုပါရယ်ဒါပေမဲ့လည်းဆန္ဒပြသူတွေကိုတော့လုံခြုံရေးအာဏာပိုင်တွေကတားမြစ်ပိတ်ပင်ထားတဲ့အကြောင်းဒေသခံတဦးကပြောပါရယ
်အခုကျွန်တော်တို့ဘွားပသိမ့်လမ်းခွဲရဲ့ဒီအရှိန်အဟန်းလေးလေးမှာစုံပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့လည်းသူတို့ရင်လမ်းနဲ့သွားတယ်ကျွန်တော်တို့လည်းဒါကျွန်တော်တို့ရဲ့ဒီထုံးကိုသွားနေကြလမ်းယူတိုင်းမှာကျွန်တော်တို့သွားတာပါခင်ဗျာအဲသူရောလေကျန်တဲ့ဆက်လာတော့သူတို့လည်းဆွေးနွေးပြီးဆွေးနွေးတာမရှိဘူးကျွန်တော်တို့လည်းကျွန်တော်တို့လုပ်တဲ့လုပ်ငန်းတိုင်းမှာဆန္ဒပြတဲ့အားကြောင်းတိုင်းမှာကျွန်တော်တို့လည်းသွားတာပါခင်ဗျာအဲကျွန်တော်တို့လည်းဒါရစီးတာမရှိပါဘူးကျွန်တော်တို့လည်းဒါဟိုတော်လန်းတိုင်းမှာကျွန်တော်တို့သွားပါတယ်သူတို့လည်းဒါသူလန်းတိုင်းမှာသူတို့သွားပါတယ်အဲလိုတော့ဒါရစီးတာမရှိဘူးဟိုကျွန်တော်တို့ဒီမောဟပသိမ့်လမ်းမကြီးပေါ်မှာရောက်သွားတဲ့အချိန်ကျတော့ရဲတဲ့အဲဒီဝမ်ပေါင်းရှိမှာကျဲရအောင်တော့ပြီးတော့လမ်းကိုသူစုကျိုးရတဲ့ပိတ်တာရှိတယ်ဒုတိယတိုင်းနေနဲ့လက်ချက်တွေကန်ပြီးတော့မိသားစုတွေကိုခေါ်ထားပြီးတော့ပိတ်တာရှိတယ်ကျွန်တော်တို့ဖြတ်သွားမယ်ဟိုတောင်းဝင်ပေးပါလို့တောင်းပါတယ်တောင်းတဲ့အချိန်မှာသူကတော့ဖွင့်ရပေးနိုင်ဘူးသွားလို့ပြေးနိုင်ဘူးလားဝမ်ပုတ်ထုတ်ထားတဲ့နေ့လေးဆိုတော့ကျွန်တော်တို့လမ်းကိုဖွင့်ပြီးပါဘူး။အဲကျွန်တော်တို့ကအဲ့ဆန္ဒပြရတယ်ဗျအခုဝမ်ပေါင်းတော့ဒီအခုကွဲဖောင်းကအဲ့ဖောင်းကရွာအခုဝမ်ပေါင်းရဲ့အနောက်လမ်းဖောင်းကရွာလမ်းကနေပါဒီပေါ်ပသိမ်းလမ်းမကြီးကိုပြန်ဆောက်ပြရတာပါခင်ဗျ
။လက်ဗရောင်းတောင်ကျင်းဒီစီမံကိန်းကိုမြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံပိုင်မြန်မာဝမ်ပေါင်းကုမ္ပဏီတို့ကဒေသခံတွေရဲ့လေမြေအေက9800ကျော်ကိုသိမ်းယူပြီးလှုပ်ဆောင်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ဒီမံကိန်းကြောင့်ဒေသခံတွေရဲ့ကျန်းမာရေးထိခိုက်မှုတွေသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေရှိနေပြီးရွာပေါင်း400ဖယ်ရှားခံခဲ့ရတယ်လို့ဆိုပါတယ်။ဒီအတွက်ဒေသခံတွေကတော့စီမံကိန်းရပ်တန့်ရေးကိုတောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကဆန္ဒပြနေတဲ့သပိတ်စခန်းကိုအကြမ်းဖက်ဖျော်ခွဲမှုတွေလုပ်ပြီးမှသပိတ်စခန်းကတန်ခါအတော်များများဟာမီးလောင်ဒဏ်ရာများရရှိခဲ့တာပါ။ဒီနိုင်နေမှုတွေအတွင်းမှာအာဏာပိုင်တွေဘက်ကမီးစုံတတ်ပါတဲ့မီးလောင်ဘုံတွေအသုံးပြုခဲ့ကြောင်းတက်ခွဲစမ်းသက်ချက်တွေလုပ်ပြီးမြန်မာနိုင်ငံရှေ့နေများကိုရက်နဲ့အမေရိကန်ရှေ့နေတွေပေါင်းပြီးအစီရင်ခံစာတစ်ခုကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်မစ္စတာတောမတ်အိုဟေးကင်တာနာကိုပြီးခဲ့တဲ့လကပြည့်ရခဲ့ပါတယ်။မလ12ရက်နေ့ကထွက်တဲ့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့မီးခေါပေါင်းလို့ပြောဆိုထားပြီးမီးဆုံးတဲ့များပါတဲ့အတွက်အများအပြားသုံးရင်မီးလောင်နိုင်တယ်ဆိုပြီးရေးသားထားပါတယ်။လက်ဗရောင်းတောင်ဒေသကဆန္ဒပြသူတွေဟာမလ23ရက်နေ့မှာလဲအစီရင်ခံစာကိုလက်မခံနိုင်တဲ့အကြောင်းကန့်ကွက်တာအပြင်မီးလောင်ဘုံများအသုံးပြုခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူပေးဖို့တောင်းဆိုနေကြပါတယ်။အခုလိုမျိုးဒေသခံတွေဘက်ကကန့်ကွက်ဆန္ဒပြမှုတွေလုပ်နေတဲ့အချိန်မှာပဲစီမံကိန်းကိုဆက်လက်လှုပ်ဆောင်နေစေဖြစ်တဲ့မြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ဘက်ကတော့ အစီရင်ခံစာနဲ့ပတ်သက်လို့ဆက်လက်အကောင့်ထည့်ဖို့သွားမယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်။